This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Mingla ba shin. မြန်မာနိုင်ငံရဲ့အစိုးရရဲ့အသံထုတ်ဌာန Radio NUG ကိုမနက်ပိုင်း 8:00 ခွဲမှလိုင်းတူ 16 မီတာ 19.89 MHz ညပိုင်း 8:00 ခွဲမှလိုင်းတူ 25 မီတာ 11.66 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေပါတယ်ရှင်။ဒီမှာအပောင်းနဲ့ပြေဆုံးကြပါစေ။အခုချိန်ကစပြီး Radio NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါတယ်ရှင်။
ရေဒီယို NUG ကိုနားဆင်နေကြတဲ့တောတာရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားများအပေါင်းတဘာဝပါဆရာနာရှင်ဘေးတို့မှကင်ဝေးပြီးကိုစိတ်နှပါဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG ဖွဲ့သားများမှဆုတောင်းမြတ်တာပို့သလိုက်ရပါတယ်ရှင်။ဒီကနေ့2025ခုနှစ်မေလ18ရက်နေ့ရေဒီယို NUG ရဲ့ညပိုင်းစီစဉ်များစတင်ထုတ်လွှင့်ပေးပါရမယ့်ရှင်။ပထမအဦးစွာစီးရီးသတင်းကောက်နှုတ်ချက်များကိုရန်တိုင်းမှတင်ဆက်ပေးမှာဖြစ်ပါတယ်ရှင်။
Radio NUG သောရဆင်များမင်္ဂလာပါခင်ဗျာကုချင်အစားပြီး2025ခုနှစ်မေလ18ရက်နေ့ညပိုင်းမှာတင်ပြပေးမယ် Radio NUG ရဲ့စီးရီးသတင်းများကိုကျွန်တော်ရန်တိုင်းကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါလိမ့်ခင်ဗျာပထမဆုံးတင်ဆက်ပေးမယ်စီးရီးသတင်းကတော့အချမ်းဘတ်စစ်တပ်ကအသေးခံ drone တွေတုံးပြီးတိုက်ခိုက်ခဲ့တယ်လို့ DNL ပြောကြားတဲ့သတင်းပဲဖြစ်ပါလိမ့်အချမ်းဘတ်စစ်ကောင်စီဟာတိုက်ပွဲဖြစ်တာမရှိဘဲတောင်းတမရော PSLF DNL ထိန်းချုပ်ထားတဲ့နောင်ချုံမြို့နယ်ကိုအသေးခံ drone နဲ့ဘုံသုံးလုံးလာရောက်ကျဲချတိုက်ခတ်ခဲ့တယ်လို့တောင်းတက် DNL ကပြောပါတယ်။တောင်းတက်မရော PSLF DNL ထိန်းချုပ်ထားတဲ့နောင်ချုံမြို့နယ်30ကျေးရွာကိုမနေ့ကမေလ16ရက်နေ့မနက်9:45မိနစ်နဲ့9:55မိနစ်မှာစစ်ကောင်စီတပ်ကအသေးခံ drone နဲ့လာရောက်တိုက်ခတ်ခဲ့တယ်လို့ဆိုပါတယ်။စစ်ကောင်စီဟာမေလ15ရက်နေ့တုန်းကလည်းမိုးကုံမြို့နယ်နဲ့ထိစပ်နေတဲ့တပေးချင်းမြို့နယ်ကို Jet Fighter နဲ့လာရောက်ပစ်ခတ်တိုက်ခတ်ခဲ့တာကြောင့်အပြင်မဲ့ပြည်သူ3ဦးသေဆုံးပြီး3ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့အသိပေးပါတယ်။စစ်ကောင်စီဟာတောင်းတမရော PSLF DNL ထိန်းချုပ်ထားတဲ့ဒေသတွေကိုမေလ10ရက်နေ့ကနေ16ရက်နေ့အထိလေကြောင်းတိုက်ခတ်မှု15ကြိမ်ပြုလုပ်ခဲ့ပြီးအရသာပြည်သူ6ဦးသေဆုံးက9ဦးဒဏ်ရာရခဲ့တယ်လို့ PSLF DNL သတင်းနဲ့ပြန်ကြားရေးဌာနမှတ်တမ်းတွေရသိရပါတယ်။အကြမ်းဖက်စစ်ကောင်စီဟာအပြစ်ရတပ်တန်းတစ်လထပ်တိုးထားပေမဲ့နေ့စဉ်ဒီပါဘုံကျဲတိုက်ခိုက်နေတာကြောင့်စစ်ကောင်စီရဲ့လေကြောင်းdrone နဲ့လက်နက်ကြီးပစ်ခတ်တိုက်ခတ်မှုအန္တရာယ်ကိုရှောင်ရှားနိုင်ရေးစစ်ရေးသတိအမြဲရှိနေဖို့ဒေသနေပြည်သူတွေကိုတောင်းတမရောကတိုက်တွန်းနှိုးဆော်ထားပါတယ်ခင်ဗျာအခုဆက်လက်ပြီးနတ်တလင်းမြို့နယ်ထန်းတော်ရွာကိုအကြမ်းဖက်စစ်တပ်မိရှုဖျက်ဆီးတဲ့ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးပါမယ်ဗကုဒန်းနတ်တလင်းမြို့နယ်ထန်းတော်ရွာကိုအကြမ်းဖက်စစ်တပ်ကဝင်ရောက်စီးနင်းပြီးမိရှုဖျက်ဆီးသွားတယ်လို့ဒေသသတင်းရင်းမြစ်တွေကပြောပါတယ်မနေ့ကမေလ16ရက်ညနေ 3:00 ခွဲဝင်းကျင်မှာအကြမ်းဖက်စစ်တပ်နဲ့ပြူစောတိတွေပါတဲ့စစ်အုပ်စုကထန်းတော်ရွာကိုဝင်ရောက်စီးနင်းပြီးပြည်သူပိုင်အိမ်တွေကိုမိရှုဖျက်ဆီးသွားတာလို့ဆိုပါတယ်။စစ်ကောင်စီနဲ့ပြူစောတိတွေပါတဲ့စစ်တပ်စစ်ကြောင်းကိုမေလ14ရက်နေ့ကပြည်သူ့ကာကွယ်တပ်ဖွဲ့တွေပူးပေါင်းတိုက်ခိုက်ခဲ့ရမှာစစ်အုပ်စုဘက်က10ဦးသေဆုံးသွားတာကြောင့်အထိနာသွားတဲ့စစ်အုပ်စုဟာထန်းတော်ရွာကိုမိရှုဖျက်ဆီးခဲ့တာလို့ဒေသနေပြည်သူတွေကပြောပါတယ်။စစ်အုပ်စုဟာရွာထဲကအိမ်ကြီးအိမ်ကောင်းတွေအပါအဝင်နေအများပြားကိုမိရှုဖြက်စီးခဲ့တယ်လို့သိရပါတယ်။အကြမ်းဖက်စစ်အုပ်စုမစည်းနှင်းမီအချိန်မှာရွာသူရွာသားတွေဘေးလွတ်ရာကိုရှောင်တိမ်နိုင်ခဲ့တဲ့အတွက်ထိခိုက်မှုမရှိဘူးလို့လည်းဒေသတွင်းသတင်းတွေကဆိုပါတယ်။ဘကိုးရုံမှဆက်မှရှိတဲ့ရွာတွေကိုစစ်ကောင်စီကလက်နက်ကြီးတွေနဲ့ပစ်ခတ်တာ drone နဲ့ပုံချင်းတာတွေလုပ်နေပြီးစစ်ကြောင်းထိုးနေတာတွေရှိတဲ့အတွက်ဒေသနေပြည်သူတွေသတိနဲ့သွာလာနေထိုင်ကြဖို့အဲ့ဒီဒေသမှာရှိတဲ့ပြည်သူ့ကာကွယ်တပ်ဖွဲ့တွေကအသိပေးနှိုးဆော်ထားပါတယ်ခင်ဗျာ။အခုတခါတင်ဆက်ပေးမှာကတော့မင်းပြမျိုးသိန်းတိုက်ပွဲတုန်းကဖမ်းဆီးရမိတဲ့စစ်တုံးပန်း200ကျော်ကိုအေးအေးလွှတ်ပေးတယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်။ရခိုင်ပြည်မင်းပြမျိုးသိန်းတိုက်ပွဲကာလတုန်းကဖမ်းဆီးရမိခဲ့တဲ့စစ်တုံးပန်း200ကျော်ကိုရခိုင်တပ်တော်အေးအေးကပြန်လွှတ်ပေးလိုက်တယ်လို့ဒေသတွင်းစီရီသတင်းရင်းမြစ်တွေကပြောပါတယ်။ဖမ်းဆီးရမိထားတဲ့စစ်တုံးပန်းတွေကလွှတ်ပေးလို့ရတဲ့စစ်တုံးပန်း225ကျော်ကိုမနေ့ကမေလ16ရက်မှာပြန်လွှတ်ပေးလိုက်တာလို့ဆိုပါတယ်။ရခိုင်တပ်တော်အေးအေးကမနေ့ကဖေဖော်ဝါရီလ6ရက်နေ့မှာမင်းပြမျိုးကိုအပိသက်သိမ့်ပိုင်နိုင်ခဲ့ရမှာစစ်ကောင်စီတပ်ဖွဲ့အနေနဲ့သူတို့မိသားစုတွေကိုစစ်တုံးပန်းဖြစ်ဖမ်းဆီးရမိခဲ့ပြီးလက်နက်ခဲယံတွေလည်းအများအပြားသိမ်းဆည်းရရှိခဲ့တယ်လို့စစ်ရေးသတင်းမှတ်တမ်းတွေရသိရပါဗျ။အ အဒီစစ်တုံးမန်တွေကိုရခိုင်တပ်တော်ဘက်ကစစ်တုံးမန်ဥပဒေနဲ့အညီထိန်းသိမ်းစောင့်ရှောက်ပေးခဲ့ပြီးအခုနှစ်ဧပြီလ23ရက်မှာစစ်တုံးမန်မိသားစုဝင်190ကိုပထမအကြိမ်လွှတ်ပေးခဲ့သေးတယ်လို့ဒေသတွင်းသတင်းရှင်းပြတွေကရှင်းပြပါတယ်။အခုလွှတ်ပေးတာဟာဒုတိယအကြိမ်မြောက်ဖြစ်ပြီးအမျိုးသား130နဲ့အမျိုးသမီး90စုစုပေါင်း225ဦးကိုအခမ်းအနားနဲ့တကွသူတို့ရဲ့မိသားစုဝင်တွေလက်ထဲကိုပြန်အပ်လိုက်တာလို့သိရပါတယ်ခင်ဗျာ။အခုနောက်ဆုံးတင်ဆက်ပေးမယ့်စီးရီးသတင်းကတော့ဒဇယ်မျိုးပေါ်မှာအထိုင်ချနေတဲ့ခမရ361တရင်ကစစ်မှုထမ်းတပ်သားတဲ့2ဦးလက်နက်ခဲတွေနဲ့လင်းဝင်နေဆိုတဲ့သတင်းပဲဖြစ်ပါတယ်။စကိုင်းတိုင်းဒဇယ်မျိုးပေါ်မှာအထိုင်ချနေတဲ့ခမရ361တပ်ကစစ်မှုထမ်းတပ်သားတဲ့2ဦးလက်နက်ခဲတွေနဲ့အတူလင်းဝင်လာတယ်လို့အမှတ်5စနစ်ပြူဟာ People Defense Force ကထုတ်ပြန်ထားပါတယ်။ခမရ361တပ်တွင်းကစစ်မှုထမ်းတပ်သား2ဦးဟာမေလ2ရက်နေ့မှာပြူဟာ52ရဲ့ပေါ်ဦးစစ်ကြောင်းကိုလင်းဝင်လာခဲ့တယ်လို့ဆိုပါတယ်။အလင်းဝင်လာတဲ့စစ်မှုထမ်းတပ်သားတဲ့နှစ်ဦးဟာ MA2 တလက် MA3 တလက်အပါအဝင်ခဲရန်ကြီးအပြည့်စုံနဲ့လင်းဝင်လာတာဖြစ်တဲ့အတွက်အဲ့ဒီစစ်မှုထမ်းတပ်သားတဲ့နှစ်ဦးကိုဗျူဟာ52စစ်ကြောင်းကစက်သိန်း50စီချင်းမြင့်ပေးခဲ့ပြီးကောင်းမွန်တဲ့အစားအသောက်နေရာထိုင်ခင်းတွေနဲ့နှွေးထွေးလုံခြုံစွာထားတယ်လို့အသိပေးပါလေ။အကြမ်းဖက်စစ်တပ်တွေကြီးနိုင်ငံကြီးနှိပ်စက်တော်ကိုမခံနိုင်တာကြောင့်ပြည်သူတွေရှိတဲ့အမှန်တရားဘက်ကိုကူးပြောင်းပြီးအလင်းဝင်ဖို့ဆုံးဖြတ်ခဲ့တာလို့အလင်းဝင်လာသူတွေကဖွင့်ဟပြောဆိုထားပါလေ။စစ်ကောင်စီတပ်ဖွဲ့တွေကိုပြည်သူကာကွယ်တပ်မတော်သားတွေကနှွေးထွေးစွာကြိုးစုံနေမှာဖြစ်တဲ့အတွက်ပြည်သူရင်ဝင်ကိုခေလုံပြီးအ мян ဆုံးအလင်းဝင်ကြဖို့အမှတ်52ပြူဟာ People's Defense Force ကအတိပေးနှိုးဆော်ထားပါလိမ့်ခင်ဗျာအခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်ကိုခန့်ကပေးပို့ထားတာဖြစ်ပါလိမ့်ခင်ဗျာ
ဒီသတင်းတွေကိုနားဆင်ကြရတာဖြစ်ပါတယ်အခုပြည်တွင်းသတင်းများကိုຫນွေဦးမောင်မှတင်ဆက်ပေးမှာဖြစ်ပါရရှင်
။မင်္ဂလာညချမ်းပါ2025ခုနှစ်မေလ19ရက်နေ့ Radio NUG ညပိုင်းပြည်တွင်းသတင်းတွေကိုတင်ပြပေးသွားပါမယ်။ကျွန်မကတော့ຫນွေဦးမောင်ပါ။ကျွန်မအောင်ဆုံးတင်ပြပေးမယ့်သတင်းကတော့ဂွမ်ဂျူးဒီမိုကရေစီတော်လှန်ရေး45နှစ်မြောက်အောက်မေ့ဘွယ်ခမ်းနားတွေကို NUG ကိုယ်စားလှယ်တွေနဲ့မြန်မာတော်လှန်ရေးဘော်တွေတက်ရောက်တဲ့သတင်းပဲဖြစ်ပါတယ်။ဂွမ်ဂျူးဒီမိုကရေစီတော်လှန်ရေး45နှစ်မြောက်အောက်မေ့ဘွယ်ခမ်းနားကို NUG ကိုယ်စားလှယ်တွေနဲ့မြန်မာတော်လှန်ရေးဘော်တွေတက်ရောက်ခဲ့တယ်လို့မြို့သားညီညွတ်ရေးအစိုးရကဒီနေ့မှထုတ်ပြန်ပါတယ်။ကိုရီးယားနိုင်ငံရဲ့သမိုင်းဝင်နေ့ဖြစ်တဲ့1980မေလ18ရက်နေ့မှာဂွမ်ဂျူးမြို့ကစတင်ခဲ့တဲ့ဒီမိုကရေစီတော်လှန်ရေးအောက်မေ့ဘွယ်ခမ်းနားတွေကိုနိုင်ငံအနှံ့ကျင်းပနေတယ်လို့သိရပါတယ်။ဆိုပါခမ်းနားတွေကိုမြို့သားညီညွတ်ရေးအစိုးရကိုရီးယားသမ္မတနိုင်ငံဆိုင်ရာမြန်မာကိုယ်စားလှယ်ရုံးကဦးဆောင်ပြီးမြို့တော်လှန်ရေးဖွဲ့စည်းတွေကရဲဘော်တွေတက်ရောက်ခဲ့တာလို့ဆိုပါတယ်။ခမ်းနားတက်ရောက်သူတွေကမြန်မာနိုင်ငံမှာစံပတ်စရုပ်စုရဲ့လူမဆန်တဲ့လုပ်ရက်တွေကိုထုတ်ဖော်ပြောဆိုခဲ့ပြီးမြန်မာဒီမိုကရေစီရဲ့အခြေအနေတွေကိုရှင်းလင်းတင်ပြခဲ့ကြတယ်လို့ကိုရီးယားသမ္မတနိုင်ငံဆိုင်ရာမြန်မာကိုယ်စားလှယ်ရုံးကအတည်ပြုပါတယ်။ကျောင်းဒီတို့ပြည်နယ်လွှတ်တော်ခမ်းမမှာဒီနေ့မေလ18ရက်မနက်ပိုင်းကပြုလုပ်တဲ့အခမ်းအနားကို NUG ကိုယ်စားလှယ်ရုံးကလူသမားတာဝန်ခံဒေါ်မင်မိုးသူဦးဆောင်တက်ရောက်ခဲ့ပြီးမြန်မာအရေးရှင်းလင်းပြောကြားကဓာတ်ပုံတွေခင်းကျင်းပြသခဲ့တယ်လို့သိရပါတယ်။ချွန်နှမ်းမြို့မှာကျင်းပတဲ့အောက်မေ့ဘွယ်ခမ်းနားကိုလည်း NUG ကိုယ်စားလှယ်ရုံးအထောက်အကူပြုဖွဲ့ဝင်လည်းဖြစ်ဆီယနာသိမ်းမှုစန့်ကျင်ကော်မတီပူးတွဲဥက္ကဋ္ဌတာဝန်ယူထားတဲ့ကိုတင်ထေးအောင်ဦးဆောင်တဲ့ရဲဘော်တွေတက်ရောက်ခဲ့ကြပြီးအကြမ်းဆီယုစုရဲ့လူမဆန်တဲ့လုပ်ရက်တွေကိုရုတ်တမှတ်တမ်းနဲ့တကွထုတ်ဖော်ပြသခဲ့ပြီးမြန်မာဒီမိုကရေစီရဲ့အခြေအနေကိုရှင်းလင်းတင်ပြခဲ့ကြတယ်လို့ကိုရီးယားသမ္မတနိုင်ငံဆိုင်ရာမြန်မာကိုယ်စားလှယ်ရုံးကထုတ်ပြန်ထားပါတယ်။ဒါအပြင်မနက်ဖြန်မေလ18ရက်နေ့မှာဆိုလ်မြို့မှာကျင်းပမယ့်အောက်မေ့ဘွယ်ခမ်းနားကိုကိုရီးယားသမ္မတနိုင်ငံဆိုင်ရာမြန်မာကိုယ်စားလှယ်ရုံးကကိုယ်စားလှယ်ဥယျာဉ်တိုင်းထွန်းနယ်ဖွဲ့တက်ရောက်မယ်လို့သိရပါတယ်ရှင်။ဆက်လက်တင်ပြပေးမယ့်သတင်းကတော့မြန်မာနိုင်ငံမှာရှိတဲ့ LGBT+ အသိုင်းအဝန်းနဲ့အတူရက်ဒီကြောင့်ဗြိတိသျှတန်ယုံရန်ကုန်အကြီးအကဲပြောကြားတဲ့သတင်းပဲဖြစ်ပါတယ်။မြန်မာနိုင်ငံမှာရှိတဲ့ LGBT+ အသိုင်းအဝန်းနဲ့အတူရက်ဒီကြောင့်ဗြိတိသျှတန်ယုံရန်ကုန်အကြီးအကဲကပြောကြားလိုက်ပါတယ်။ဒီနေ့မေလ18မှာကျရောက်တဲ့နိုင်ငံတကာလိင်လူချစ်သူလိင်လူလိင်ခွဲချစ်သူနဲ့လိင်ပြောင်းထားသူတွေပေါ်မုန်းတိမှုတိုက်ဖျက်ရေးနဲ့ IDHOBINT ကိုကြိုးဆိုလိုက်တာဖြစ်ပါတယ်။ဗြိတိသျှတန်ယုံရန်ကုန်အကြီးအကဲကခြားသောမိဘတန်တမန်တွေနဲ့အတူမြန်မာနိုင်ငံတွင်းမှာရှိတဲ့ LGBT+ ဆိုင်ရာအခွင့်အရေးတွေကိုဂုဏ်ယူစွာနဲ့ထောက်ခံအားပေးတယ်လို့ဆိုပါတယ်။ကမ္ဘာတဝန်နေရာနဲ့မှာရှိတဲ့ဘယ်သူမှဆိုမိမိချစ်မြတ်နိုးသူကိုလူလက်စွာချစ်မြတ်နိုးခွင့်ရှိသင့်ပြီးအကြံဖတ်ခြင်း၊ခွဲခြားဆက်ဆံခြင်းတွေပေါ်ကျောင်းရုံပူပေမှုကင်းစွာမိမိရဲ့ဖြစ်တည်မှုကိုလိုလတ်စွာထုတ်ဖော်ခွင့်ရှိသင့်ပါတယ်လို့ဗြိတိသျှတန်ယုံရန်ကုန်အကြီးအကဲကပြောပါတယ်။ရန်ကုန်မှာရှိတဲ့ဗြိတိသျှတန်ယုံအဆောက်အအုံမှာလည်းတပ်တန်ရောက်အလံကိုလွှင့်ထူပြီးမြန်မာနိုင်ငံမှာရှိတဲ့ LGBT+ အသိုင်းအဝန်းနဲ့အတူရက်တီကြောင်းပြသထားတယ်လို့သိရပါတယ်။ LGBT+ ခွင့်ရေးဟာလူခွင့်ရေးဖြစ်ပါတယ်။ UK အစိုးရကအဆိုပါလူခွင့်ရေးတွေကိုနိုင်ငံတကာမှာမြှင့်တင်ဖို့တနိဋ္ဌာန်ချမှတ်ထားတယ်လို့ သူတို့ရဲ့ခွင့်ရေးကိုကာကွယ်နေသူတွေကိုလည်းထောက်ခံအားပေးလျက်ရှိပါတယ်လို့ရန်ကုန်မှာရှိတဲ့ပြည်ထောင်စုတန်ရုံကထုတ်ပြန်ထားပါတယ်။ UK အစိုးရအနေနဲ့မြန်မာနိုင်ငံမှာရှိတဲ့ဒေသခံ LGBT+ အဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးတပ်မိုးဝဲကြောင်းနဲ့စီးပွားရေးပြန်လည်ထူထောင်ရေးဆိုင်ရာအစီအစဉ်များကိုပံ့ပိုးလှုံ့ဆော်နေတယ်လို့ LGBT+ ခံယူထားသူတွေပါဝင်လူငယ်တွေအတွက်လိင်နဲ့မျိုးဆက်ပွားချက်မရခွင့်ရေး SRH ဆိုင်ရာအသိပညာမျှဝေတာတွေလည်းလှုံ့ဆော်နေတယ်လို့သိရပါတယ်ရှင်။ဤသူလူလူကိုဖိနှိပ်နေတဲ့စစ်တပ်လက်အောက်ခံဖျော်ဖြေလုပ်ငန်းတွေကိုသတိရှိစွာပေးချဖို့ရဲဘက်ဖွဲ့တွေနှိုးဆော်တဲ့တဲ့ရင်ကိုဆက်လက်တင်ပြပေးပါမယ်။ဤသူလူလူကိုဖိနှိပ်နေတဲ့စစ်တပ်လက်အောက်ခံဖျော်ဖြေလုပ်ငန်းတွေကိုသတိရှိစွာပေးချဖို့ရဲဘက်ဖွဲ့တွေကတိုက်တွန်းနှိုးဆော်လိုက်ပါတယ်။စစ်ကောင်းဆောင်မြောက်လိုက်ဦးဆောင်တဲ့စစ်တပ်ဟာနေစဉ်ဤသူလူလူကိုဖမ်းဆီးတပ်ဖြတ်ကျေးရွာတွေကိုမီးရှို့နေကြောင်းကနေပြည်သူပိုင်းအိမ်တွေကိုအကြီးအကျယ်ပုံကျဲနေတဲ့ရာဇဝတ်မှုတွေကျူးလွန်နေသူတွေဖြစ်တယ်လို့အတည်ပြုထားပါတယ်။ဒီလိုရာဇဝတ်မှုတွေကျူးလွန်နေတဲ့စစ်အုပ်စုရဲ့လုပ်ရည်တွေကိုအာရုံလွှဲနိုင်ဖို့စစ်ကောင်းဆောင်ရဲ့သမီးခင်သီရီတပ်မုံတို့အုပ်စုကဖျော်ဖြေလုပ်ငန်းတွေနဲ့အာရုံလွှဲဖို့ကြိုးစားနေတယ်လို့လည်းဆိုပါတယ်။ဖျော်ဖြေလုပ်ငန်းတွေမှာငွေလုံးရင်းနဲ့နိုင်ငံကျော်မင်းသမီးမင်းသားတွေအသုံးပြုပြီးဒီလင်းနဲ့အတွင်းရုပ်ရှင်ကားပေါင်းများစွာထုတ်လုပ်ဖြန့်ချိခဲ့တယ်လို့သိရပါတယ်။ဒါဟာမြန်မာနိုင်ငံရဲ့လက်ရှိဖြစ်ပျက်နေတဲ့ပဂရိအခြေအနေတွေနဲ့တခြားစီဖြစ်အောင်ဖန်တီးပြီးနိုင်ငံတိုးတက်နေတဲ့အောင်ဝါဒဖြန့်ချိနေတာလို့လည်းထောက်ပြထားပါတယ်။လူလူစိတ်ဝင်စားမှုရရှိနေတဲ့ဖျော်ဖြေခန္ဓာတွေရဲ့နောက်ကွယ်မှာလူသက်သမားစေကောင်းဆောင်မိသားစုနဲ့အပေါင်းပါတွေရဲ့စီးပွားရေးအင်ပါယာတစ်ခုဖြစ်နေတယ်လို့လည်းထပ်ပြီးအသိပေးထားပါဗျ။စေကောင်းဆောင်မိအောင်လည်းရဲ့သမီးခင်သီရီတမောသူ့မိသားစုနဲ့အပေါင်းဖော်စီးပွားဘက်တွေပိုင်ဆိုင်တဲ့ဖျော်ဖြေကုမ္ပဏီတွေနဲ့မီဒီယာပလက်ဖောင်းတွေကိုကြည့်ရှုတာမျှဝေတာ follow လုပ်တာတွေဟာစစ်တပ်အကျိုးစီးပွားကိုတိုးပွားအောင်မြင်စေနိုင်တဲ့ဝင်ငွေရင်းမြစ်တစ်ခုဖြစ်စေနိုင်တာကြောင့်ဤသူလူလူအနေနဲ့မတရားဖိနှိပ်လိမ်လည်နေတဲ့စစ်တပ်နဲ့ဆက်နွယ်နေတဲ့ဖျော်ဖြေလုပ်ငန်းတွေကိုသတိမှောက်ကြဖို့ရဲဘက်ဖွဲ့စည်းတွေကတိုက်တွန်းနှိုးဆော်ထားတာဖြစ်ပါတယ်ရှင်။ခုနောက်ဆုံးတင်ပြမယ့်သတင်းကတော့မြန်မာနိုင်ငံနဲ့ကမ္ဘာတဝန်းမှာရှိတဲ့လိင်စိတ်ခံယူမှုမတူကွဲပြားသူ LGBTQIA+ Taiwan နဲ့အတူရပ်တည်ကြောင်းဂျမိုင်းဆောင်ရှောက်မှုလလန်းမီရရှိရမုံငွေအဖွဲ့ပြောကြားတဲ့သတင်းဖြစ်ပါတယ်။မြန်မာနိုင်ငံနဲ့ကမ္ဘာတဝန်းမှာရှိတဲ့လိင်စိတ်ခံယူမှုမတူကွဲပြားသူLGBTQIA+ Taiwan တွင်နဲ့အတူရက်ဒီကြောင်းကျမိုင်းဆောင်ရှောက်မှုလက်လန်းမီရရှိရေးရမုံငွေအဖွဲ့ Access to Health Fund ကပြောကြားလိုက်ပါတယ်။ဒီနေ့မှာကြားရောက်တဲ့လိင်လူချစ်သူများစက်ကျင်မဲ့လိင်ကဲ့သို့ပြောင်းလဲခံယူနေထိုင်သူများလိင်လူလိင်ကွဲနှမျိုးလုံးကိုစိတ်ဝင်စားသူများပေါ်မုံတီးမှုကိုစန့်ကျင်တဲ့နိုင်ငံတကာနေ့မှာကျမိုင်းဆောင်ရှောက်မှုလက်လန်းမီရရှိရေးရမုံငွေအဖွဲ့ကခုလိုထုတ်ဖော်ပြောဆိုလိုက်တာဖြစ်ပါတယ်။ဒီနေ့ရဲ့ဆောင်မှုဖြစ်တဲ့ပြည်သူအင်အားဆိုတာကကြုံတွေ့လာရတဲ့ရေးပေါ်အခြေအနေတွေမှာမတူညီတဲ့ကဏ္ဍအသီးသီးကပြည်သူတွေရဲ့ပူးပေါင်းပါဝင်မှုအားရဲ့ရေးပါမှုကိုလေးပေးရည်ညွှန်းထားတာပဲဖြစ်ပါတယ်လို့ Access to Health Fund အဖွဲ့ကဆိုပါတယ်။မြန်မာနိုင်ငံနေနဲ့ငလျင်ပေးတဲ့ပြည်သူတွေအတွက်လူသားချင်းစာနာမှုကူညီကယ်ဆယ်လုပ်ငန်းတွေဆောင်ရွက်တဲ့နေရာမှာ LGBTQIA+ Taiwan တွေပါဝင်လူသားရဲ့တန်ကိုနားထောင်မှုနဲ့အားလုံးပါဝင်နိုင်မှုရေးကြီးတဲ့ဆိုတာသိတာထင်ရှားစေပါတယ်လို့လည်းအသိပေးထားပါတယ်။ကျမရဲ့ဆောင်ရှားမှုလလန်းမီရရှိရမုံငွေအဖွဲ့အနေနဲ့မိဘဖွဲ့စည်းတွေနဲ့တူငလင်တန်တဲ့ဒေသတွေမှာကြားမချေပြုတ်ကျန်းဖတ်မှုအနေနဲ့စစ်ဆေးခြင်းနဲ့သိပညာပေးလုပ်ငန်းတွေပြင် LGBTQIA+ ပါဝင်ထိခိုက်လွယ်ပြည်သူအားလုံးကျမရဲ့ဆောင်ရှားမှုနဲ့ကာကွယ်ဆိုင်ရာလုပ်ငန်းတွေကိုလလန်းမီရရှိစေဖို့ကတိကဝတ်ထားပြီးစူးစမ်းလှုံ့ဆော်ပေးနေတယ်လို့ထုတ်ပြန်ထားပါတယ်။လိင်လူချင်းချစ်ချင်းကိုဆေးရောဂါတစ်ခုဖြစ်ကနေပယ်ဖျက်ခဲ့တဲ့မေလ19ရက်နေ့ International Day Against Homophobia, Biphobia and Transphobia နေ့အဖြစ်ဂုဏ်ပြုသတ်မှတ်ထားတယ်လို့သိရပါတယ်။ဒီနေ့ရဲ့ဆောင်မက The Power of Communities အဖြစ်သတ်မှတ်ထားတာကြောင့်လိင်လူချင်းချစ်ချင်းကိုဆေးရောဂါတစ်ခုဖြစ်ကြောက်ရွံ့မုန်းတီးခြင်းကနေကင်းဝေးပျောက်ပျောက်ပါစေကြောင်းမြို့သားညီညွတ်ရေးအစိုးရလူခွင့်ရေးဆိုင်ရာဝန်ကြီးဌာနကလည်းဆန္ဒပြုထုတ်ပြန်ထားပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကို Radio Energy သတင်းတော့ကိုခန့်မှပေးပို့ထားတာဖြစ်ပါတယ်ရှင
်။မင်္ဂလာပါရှင်။မနက်ဖြန်မေလ18ရက်နေ့အတွက်မွေးလေဝသခန့်မှန်းချက်တွေကတော့ပင်လယ်ပင်လယ်အခြေအနေမှာကပ်ပလီပင်လယ်ပြင်နဲ့ပင်လယ်ပင်လယ်တို့မှာတိမ်အထင်တင်ကနေတိမ်ထူထပ်နိုင်ပါတယ်။ပင်လယ်ပြင်အခြေအနေကတော့တနင်္သာရီကန်ယူရန်ရခိုင်ကန်ယူရန်မြို့ဝကျွန်းမဒေသတွေနဲ့မုံတမကွေတို့မှာလေဟာအနောက်တောင်ဘက်ကနေတနင်္သာရီ25မိုင်ကနေ25မိုင်ခန့်တိုက်ခတ်နိုင်ပြီးလိုင်းအထင်တင်ကနေလိုင်းကြီးနိုင်ပါတယ်။မိုးချီနေကတော့နေပြည်တော်စကိုင်းတိုင်းမန္တလေးတိုင်းရန်ကုန်တိုင်းအေရဝတီတိုင်းပဲခူးတိုင်းတနင်္သာရီတိုင်းကချင်ပြည်နယ်ရှမ်းပြည်နယ်ချင်းပြည်နယ်ရခိုင်ပြည်နယ်ကရင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာအနှံ့ပြားကနေနေရာစိတ်စိတ်မိုးထချုံရွာနိုင်ပြီးမကွေးတိုင်းမှာနေရာစိတ်စိတ်ကနေနေရာကျဲကျဲမိုးထချုံရွာနိုင်ပါတယ်။ကရင်ပြည်နယ်မွန်ပြည်နယ်နဲ့ရန်ကုန်တိုင်းတို့မှာဒေသလိုက်မိုးကြီးနိုင်ပါတယ်။မိုးဆက်တိုက်ရွာသုံးမှုတွေကြောင့်ရေပေးမြေပြိုပေးတွေကိုလည်းသတိပြုသင့်ပါတယ်။နေပူချိန်တွေကတော့မြန်မာနိုင်ငံတော်အလုံးမှာပုံမှန်အပူချိန်အောက်ကျဆင်းနိုင်ပါတယ်ရှင်။
ရေဒီယို NUG မှဆက်လက်အသံလွှင့်ပေးနေပါတယ်။အခုတခါတရင်နဲ့အတူလူလူစကားအသံအစီအစဉ်မှာတော့ဝါရင်နိုင်ငံရေးသမားကြီးဒေါက်တာနေဝင်းရဲ့ဇာပနာအခမ်းအနားကိုအေရီမှတင်ဆက်ပေးမှာဖြစ်ပါရရှင်။
ရေဒီယို NUG ကိုနားတော်တာဆင်နေကြတဲ့ပရိသတ်များရှင်အခုတင်ဆက်ပေးမယ့်အစီအစဉ်ကတော့သတင်းနဲ့အတူလူလူစကားသံအစီအစဉ်ဖြစ်ပါတယ်။အာနာရှင်စနစ်ဒီပြည်မှာမရှိစေရဘူးဆိုတဲ့တန်ဋိဌာန်နဲ့တည်သည့်အထိတိုက်ပွဲဝင်သွားတဲ့ဝါရဲနိုင်ငံရေးသမားကြီးဒေါက်တာနေဝင်းရဲ့ဇာပနာအခမ်းအနားကိုရေးဝေးမှကျင်းပခဲ့ပါတယ်။ဒီသတင်းကိုကိုမြင့်သူကပေးပို့ထားပါတယ်ရှင်။ဗမာပြည်ကွန်မြူနတီပါတီ428ဒေသပါတီဝင်တအူးဖြစ်သူဒေါက်တာနေဝင်းရဲ့ဇာပနာအခမ်းအနားမှာပါတီဝင်ဟောင်းတွေက2မိနစ်ငြိမ်သက်ဂုဏ်ပြုပြီးအလေးနီပြုခဲ့ကြတာကိုတွေ့မြင်ရတာဖြစ်ပါတယ်။1960ကျော်ကာလတွေကစလို့ဆိုးရွားလာတဲ့တပါတီအာဏာရှင်စနစ်ကိုကြောင်းသားစာပေလှုပ်ရှားမှုနဲ့စတင်တွန်းလှန်ခဲ့ပြီးကွယ်လွန်ချိန်ထိအာဏာရှင်စနစ်ကိုဆန့်ကျင်ခဲ့ပြီးကွယ်လွန်သွားပြီဖြစ်တဲ့ဝိုင်းရံနိုင်ငံရေးသမားကြီးဒေါက်တာနေဝင်းကိုရေဝေးတုတ်တံမှာဂူသွင်းတချို့ခဲ့ပါတယ်။သူရဲ့နောက်ဆုံးခီးကိုမြို့မနိုင်ငံရေးအတိုင်းဝိုင်းကအများအပြားလာရောက်ပို့ဆောင်ခဲ့ပြီးဒေါက်တာနေဝင်းရဲ့ပြောကြားခဲ့တဲ့နောက်ဆုံးစကားကိုနှိစက်သူတဦးကအခုလိုပြောပြခဲ့ပါတယ
်။သူငကိုဖြစ်ချင်တဲ့စိတ်နဲ့မဟုတ်ဘူးလေ။ဒီလက်ရှိချင်းကသူနောက်ဟိုတလောပြောသားတဲ့စကားလိုပဲပေါ့။လက်နဲ့ရှိရလားလက်နဲ့မဲ့သူကိုဘရောမှမတတ်သင့်ပါဘူး။အနိုင်မကျင့်သင့်မှုဆိုတဲ့စကားကလက်နဲ့ရှိသူဆိုတာကလက်နဲ့ကိုင်းတဲ့သူအားလုံးပြောတာပေါ့။နောက်ဟိုဘသူမှရည်ရွယ်တာမဟုတ်ဘူးလေ။တယောက်တယောက်အားနဲ့အနိုင်ကျင့်တဲ့တရိษံစိတ်မဟုတ်ပါဘူး။လူသားဆန်တယ်ဆိုရင်ပေါ့။အဲ့အဲ့ပုံစံမျိုးအရင်ကသူ့ရဲ့မှန်ထားတာအဲ့ဒါပါပဲဒါပေမဲ့သူကအဲ့လိုတင်းကျန်းလို့တဲ့စကားကိုသူတွန်တောင်မပြောဘူးပြသူပြောသွားမှာသူဘာလို့ပြီးလို့ရတာပဲသူစဉ်းစားနေသူ့အတွက်ကိုဘယ်တော့မှမစဉ်းစားတဲ့ကြောင့်ကျွန်တော်တို့ကပုံနှင်းပြပြရင်သူကျမ်းမာကြီးကိုသူမစဉ်းစားခဲ့တဲ့အတွက်ကြောင့်လိုရာတက်ပို့ပြီးတော့အသက်တိုတယ်လို့ယူဆပါတယ်
ဒေါက်တာနေဝင်းရဲ့နိုင်ငံရေးလှုပ်ရှားမှုတွေကြောင့်1989ခုနှစ်ကလေးကအကြံဖက်စစ်ဆိုးရွားကမတရားသဖြင့်စုစုပေါင်းထောင်နဲ့28နှစ်ချမှတ်ခဲ့ပြီး18နှစ်ကြာအကျဉ်းချခံခဲ့ရတာဖြစ်ပါတယ်။ထောင်နဲ့နှိပ်စက်ခံရမှုတွေကိုထုတ်ဖော်ပြောကြားခဲ့တဲ့ဒေါက်တာနေဝင်းဟာအဲ့ဒီတန်းဒီကြောင့်ပဲကျန်းမာရေးချို့တက်ခဲ့ပြီးပြီးခဲ့တဲ့မေလ14ရက်နေ့မှာအဆုတ်ရောဂါနဲ့ကွယ်လွန်သွားခဲ့တာဖြစ်ပါတယ်။သူ့ကိုနောက်ဆုံးပြင်ဆင်ပေးခဲ့တဲ့အလောင်းစင်ပေါ်မှာတသက်လွတ်စားသူတဦးကနောက်ဆုံးအချိန်ထိတရေဖနက်ကိုမစီးဘဲသူ့နောက်ဆုံးစီးသွားခဲ့တဲ့ရာဘာဖနက်ကိုသူ့ရဲ့နောက်ဆုံးခီးမှာထည့်သွင်းပေးခဲ့ပါတယ်။သူရဲ့ဇာပနာကိုတက်ရောက်လာကြသူတွေကရွှေညဝါဆရာတော်ကဒေါက်တာနေဝင်းအတွက်ခုလိုမိန့်ကြားပါတယ်
။ဒေါက်တာနေဝင်းအောရသူရိဘုရားဗုဒ္ဓနာတို့ပြုသမျှကုသိုလ်ဖို့ပါကရ၍ရောက်၍ယူနိုင်ပါစေ။ရှားတန်လိနိုင်မြင်နိုင်တွေ့နိုင်ပါစေ။အောရသူရိဘုရားဗုဒ္ဓနာတို့လည်းတက်ရောက်လာရောက်ကဲ့ရောက်ကချမ်းသာဒုက္ခဝဝတွေကိုခံစားဆန္ဒနိုင်ပါစေ။ဤကဲ့သို့သောအဖြစ်ဆုံးမျိုးမျိုးနဲ့ကြုံတွေ့ရတဲ့နိုင်ငံတော်နိုင်ငံကြီးကြီးတဲမှာနောက်ထပ်တကလူလာမဖြစ်ပါတော့နဲ့လွန်မြောက်တဲ့အေးချမ်းနဲ့တာယာတဲ့ဘုံဘဝတွေမှာချမ်းသာစွာနေနိုင်ပါစေလို့သုတောင်းပတနာမေတ္တာပို့တာအမြတ်ပေးဝေပါတယ်သာဓုသာဓုသာဓု
1962ခုနှစ်တော်လှန်ရေးကောင်စီအမိခံအာဏာရှင်နေဝင်းမတရားအာဏာရယူပြီးတဲ့နောက်ပြည်ဝန်းကိုဖောက်တယ်လို့ပြည်သူပိုင်တင်းဆဲတဲ့လုပ်ငန်းတွေကိုဇက်တိုက်လှုပ်ဆောင်ခဲ့ပြီးပညာသင်ခွင့်ကိုကန့်သတ်ခဲ့ပါတယ်။ပညာရေးမူဝါဒကိုပြောင်းလဲခဲ့ပေမဲ့စေတနာဆရာဝန်ဖြစ်ဖို့ရည်မှန်းခဲ့တဲ့ဒေါက်တာနေဝင်းဟာစေတက္ကသိုလ်ကိုမတက်ရောက်နိုင်တော့ဘဲမွေးမြူရေးတက္ကသိုလ်ကိုသာတက်ရောက်ခဲ့ပြီးတိရစ္ဆာန်ဆေးကုဆရာဝန်ဖြစ်ခဲ့ပါတယ်။အဲ့ဒီလိုအာဏာရှင်ရဲ့မှားယွင်းတဲ့စနစ်ဆိုးအောက်မှာမြန်မာပြည်သူတွေလွတ်မြောက်စေလိုတဲ့ရည်ရွယ်ချက်နဲ့ကျောင်းသားလူငယ်ဘဝကပင်နိုင်ငံရေးလောကကိုရောက်ရှိလာပြီးအာဏာရှင်စနစ်ဆိုးကိုပြတ်သုံးမှုတည်တည်ထိတန်ဋိဌာန်ချမှတ်နေထိုင်ခဲ့တာဖြစ်ပါတယ်။သူ့ရဲ့နောက်ဆုံးခီးမှာတဦးတည်းသောသမီးဖြစ်သူနိုင်ငံရေးအကျဉ်းသူဟောင်းနဲ့ကျောင်းသားသမဂ္ဂခေါင်းဆောင်တဦးဖြစ်သူမဖြိုးဖြူအောင်နဲ့မိသားစုလိုက်ပါပို့ဆောင်နိုင်ခဲ့တာမရှိဘဲအွန်လိုင်းကနေဖခင်ဖြစ်သူကိုနောက်ဆုံးနှုတ်ဆက်ကားတော့ပြုခဲ့ရပါတယ်။အခုတင်ပြပေးခဲ့တဲ့မြေပြင်သတင်းအကြောင်းအရာတွေကတော့သတင်းတော့ကိုမြင့်သူကပေးပို့ထားတာဖြစ်ပါတယ်ရှင်။
ရေဒီယို NUG သောတာရှင်များရှင်အခုတခါကဘာတိုင်ဆုံးမောင်စင်မုံရေးထားပြီးလွတ်လပ်နေဦးဖတ်ကြားထားတဲ့အထုတ်ထမ်းမဟန်လေးမစုံတန်းခံစည်းဆိုတဲ့တရားစာကိုနားဆင်ကြမှာဖြစ်ပါတယ်ရှင
်အထုတ်ထမ်းမဟန်လေးမစုံတန်းခံစည်းထမ်းမဟန်လစ်တာကတော့မဆုတ်တန်းခံစစ်တွေပါပဲပြန်ပစ်ဖို့ဝေးမကြံရစ်ဖို့အရေးကိုအမြန်လစ်လို့ပြီးပဲဖနောက်နဲ့တင်ပါတသားတဲ့ကြမမဟုတ်ရင်ကိုဟာကိုတော်မော်စကိုမဒူးလိုက်ရပဲစမုံတုံးသွားမှာအပီးစည်းတွေကြီးဖာထီးတို့တိမ့်ချက်တွေဆိုတာဆာရူးဂိတ်နဲ့တွက်သလားထင်ရ တစ်စခန်းပြီးတစ်စခန်းဖလန့်ဖလန့်အစမ်းစမ်းကိုတိတ်နေတော့တာစကားစတွေလည်းအရန်အရန်ကိုဂိမ်းနေတော့တာပဲလားဟယုတ်ဘံပေါ်မှာဆော်ချက်တွေကလည်းအော်တက်စစ်တပ်ထုံးစံဘလူးမစိတ်တန်နဲ့ပြည်သူကိုဘုံကျဲတက်ပြပြည်သူအသက်နဲ့ချိမ့်ချောက်ပြတာသာရှိတာပေါ့ကချင်စကိုင်းမန္တလေးနေပြီးတော့ပဲခူးရန်ကုန်ကရင်တနင်္သာရီထိတောင်ကမြောက်မြောက်ကတောင်ရေခဲတောင်ကနေပင်လယ်ထိအကြအလတ်မရှိတတိတန်းကြီးဂန်းကြီးကန်းငယ်အသွဲအသွဲနဲ့ပြည်ရင်းမှာအပီဘင်းခံရခြင်းအတီကြီးတဟင်းဟင်းနဲ့ရုရှားသွားလေရင်ပေါ်နှုတ်သီးထော်တက်လိုက်သွားတဲ့ခေါ်ကျူမခမားလဲကိုရောက်မှကြက်တအုံမှမောင်းချက်မှန်တဲ့အခွက်နဲ့ကြည်တိကြောင်တက်ဇကပြန်လေးလက်မလွတ်တန်းဆွဲမရေတရေဘာဝယ်ရမှမသိလင်းတော်ကြောင်ကလည်းငငောင်ငငေးကြောင်ကလေးမှာအဲ့ဒီမှာသွားမိသွားရနျူကလ িয়ার ဇေဒန်နဲ့ရောက်သွားရောဆိုပါတော့ဇကပြန်လေးသေချာမမေးပဲဒါတော့ငါလဲသိပါတယ်ပေါ့ဆိုတဲ့အထာနဲ့နျူကလ িয়ার ကိုညုကပေါင်းလီယာဆိုပြီးနှလုံးစီခွဲမှမြန်မာလူဓာတ်ရိုက်ပါတာပြန်ပြီးသွားဝယ်ပါရောလားဘူကရောချင်းပြိုင်ဘယ်သူနိုင်ဆိုတဲ့မျက်နှာဘေးကြီးနဲ့လေအဲ့ဒီမျက်နှာဘေးကြီးကိုသိတာဟုတ်အင်းကောက်ကျူတပည့်တွေကလည်းတကယ့်ငစားတွေငလျင်အပြက်စီးချခရီးသွားလုပ်ငန်းစဉ်သစ်ဆိုပြီးကဘာကိုပြုတ်ဟစ်တဲ့အမှန်ကရှင်းလင်းဖြူဖြက်တိဆောက်ရမှာတွေမဟုတ်ပဲနိုင်ငံတကာလူငွေတွေဘုံထားတာကိုဖုံးဖိလို့တမတ်ကွက်ကြံကြတာငါတို့ကမလောက်တာမဟုတ်ဘူးနင်တို့တွေကြည့်ရအောင်ထားတာပေါ့လေပြည်သူကတော့ငလျင်တန်ရောလူစင်မမီတန်ရောခံပြီးရင်ခံရတာပြည်သူတပ်အုပ်စုရဲ့သဘောထားကတော့ရှင်းပါတယ်စားဝတ်နေမှုအဆင်မပြေနေတဲ့ကြားငလျင်ကမပြတ်တမ်းလှုပ်မိုးရွာလိုက်လေကြီးလိုက်လှုပ်နေလို့ထပ်ပြိုလူလူတိုက်တာတွေအခြေအနေနဲ့အမြဲတုံလှုပ်နေရတဲ့ကြားမှာဒီပြိုလူလူတိုက်တာတွေပြိုကျနေတဲ့အဆောက်အုံတွေနဲ့ခီးသွွားလုပ်ငန်းလုပ်ကိုစဉ်းစားနေတယ်တကယ်ခီးသွွားလုပ်ငန်းဖြစ်မှာကစစ်ဘေးတင့်မြို့ရွာတွေခြုံရွယ်ပိတ်ပေါင်းတွေအောက်ကမြေမြုပ်မိုင်းတွေနဲ့မြို့ပြက်ကြီးတွေရွာပြက်ကြီးတွေဘုံတန်ခံအဆောက်အုံကြီးတွေဒင်းတို့ရဲ့စစ်ကြောရေးစခန်းတွေအကျဉ်းတောင်တွေငလျင်ကနေရလာတဲ့အကူငွေတွေပစ္စည်းတွေကိုဘုံယုံမကငလျင်ကယ်ဆယ်ရေးလုပ်ဖို့အပြစ်ရတယ်ပြောပြီးလေရင်နဲ့ဘုံလှဲ့ကျဲစစ်ကြောင်းထိုးတာတွေကလည်းတစ်ဖက်သားလုပ်နေသေးတာဖာကောင်းစိတ်နဲ့စစ်သားဖျားဆုစစ်သားရဲ့စစ်သားလုပ်ပြီးစစ်တိုက်တယ်သာပြောတာစစ်သားအသွေးရောင်ကတရီမမပြောင်းတော့တရေဘောကြောင့်စိတ်ကအပြစ်ကြောင်တော်ကြွတ်တခိုးစိတ်ကအပြစ်မိခင်တုဘလူးမစိတ်အင်ကုလီမာလာကိုပုံနကတိုက်ထားတဲ့စိတ်လူစရင်ပြတ်တဲ့အမနုဿစိတ်ကိုပြည်သူဝသားနီးမြွမြွနဲ့တပ်ဖြတ်နေတာကိုကိုကိုနိုင်ငံတော်နိုင်ငံတော်နဲ့တစားစားအော်နေတာအိန္ဒိယဘက်ကကိုချံမြေပေါ်ခြံစည်းရိုးကျူးခတ်တာကြမကိုက်ရဲမတိုက်ရဲကိုက်ဖို့ထားဟောင်းတောင်မဟောင်းရဲပြည်တွင်းမှာကိုအိမ်ကိုရာနဲ့နေသူတွေကြကျူးဆိုပြီးဖြိုဖြက်နှိမ့်ဆက်ဘာဘူးကိုတော့မြစ်ခုံးထော်မော်မကြည့်ရဲကိုတိုင်းပြည်တကယ်ချစ်တဲ့တော်လိုင်းတပ်တွေကပဲအိန္ဒိယအစိုးရကိုကန့်ကွက်ပြောဆိုတာလုပ်ရတာတရီကျိုးနှစ်ကောင်ရဲ့တကောင်တစ်မျိုးကြက်မပြည့်တဲ့ဆိုးကျိုးတွေပြည်သူတွေခံနေရတယ်သူတက်လဲကုံတလောက်မုတ်ဆိုးမနဲ့ဒုက္ခိတပဲကြံတော့တာအခုအဲ့ဒီမုတ်ဆိုးမနဲ့ဒုက္ခိတတွေကိုတော့စစ်ပြန်တိုက်ခိုင်းနေပြီပင်စင်ပေးကြွေးမထားတော့ဆိုဝင်းဆိုတဲ့ဒုထရမာကောင်ကလည်းဒုဆိုတဲ့အတိုင်းရုရှားမျိုးချစ်စစ်အောင်နှစ်80ပြည်ပွဲအတုဘဲတက်ရတဲ့ထရမာနဲ့ရှင်ပြုတ်အလှပွဲပါမကြံဘုံပတ်ကျဲခိုင်းနေတော့တာအင်းလီဒုဆိုတဲ့အတိုင်းဒုစရိုက်လုပ်တယ်ဒုတနာတော်ရင်မွေးထုတ်တယ်ဒုက္ခပေးတယ်ဒုက္ခတဆက်ယုံထောင်းတယ်ဒုက္ခတိပုံတိဆောက်တယ်ပူပွဲအစ်စ်သွားတက်တဲ့ကြောင်တောင်တောင်ကောင်ကိုလဲဒီကောင်ပေမမီတမမီထရမာကိုသိတော့ရှီချင်းဖင်ကတေချာခေါ်ကြတယ်တရုတ်ဝန်တန်းနဲ့လုပ်ငန်းတွေကိုလက်တွေ့ကြကြအာမခံခိုင်းတယ်မင်းပုံမရိုက်ဖို့မကြံနဲ့မင်းတို့ယူနီဖောင်းပြောင်းပြီးလူတက်နေကြလူရက်နေကြအကျင့်ရုပ်နေကြအထာတွေသိပြီးသားနော်နှစ်ချက်ကွက်ထမခင်းနဲ့မူရစေးအိမ်နဲ့သွင်းပြီးလူဖမ်းတဲ့အကွက်မျိုးသုံးဖို့မစင်စားနဲ့လို့အာမခံခိုင်းတာမင်းမွေးထားတဲ့ပြူတွေသုံးပြီးဆက်မထွင်နဲ့မင်းတမိသားစုလုံးစမုံတုံးသွားမယ်လို့ခေါ်ကြိမ်းတာဒီကောင်လူမျိုးကြီးအတိကယုံဖမ်းမဲ့ဆောက်ကွက်ကိုချုပ်တာငပုတ်ကမခုတ်တရုတ်လေးနဲ့ဟုတ်ကဲ့ခမရဆိုပြီးမဟုတ်တာအကုန်လုပ်တဲ့အကြောင်းချီးမှန်းမဟုတ်တရုတ်ကသူ့ထက်ကိုပိုသိပြီးသားဒီကောင်တို့ရဲ့ပင်မီတောက်မမီထရမာဆိုတာဒီလိုပင်မမီဆိုတာစမ်းမမီညံမမီတာကိုပြောတာစစ်ဘိုလ်ချုပ်တို့ရဲ့အရက်သားတွေလိုပညာမတတ်တာအရက်ကတက်ကိုလက်မခံတလျှောက်လုံးတွန်းလှန်ခံနေရတာပေါ့ဒေါ်စုကိုအလကားနေရင်မတရားကြီးဝင်နေတဲ့စိတ်ယောဂါကတော့တောက်မမီတာလေလူကအဲ့ဒီစိတ်ယောဂါနဲ့ဂျုံဂျုံကြတက်ကလည်းဘုံဘုံကြနေတဲ့အချိန်ဒီကောင်တွေဘာလုပ်မယ်ဆိုတာမက်စတာရှီကျင့်ဖင်ကသိတယ်လေကြီးသူကဘာတိုင်ဆုံးမောင်စစ်မုံတော်လန်သူပေါင်းပေးရန်ကင်းကြပါစေကျွန်တော်လွတ်လပ်နွေးဦးပါ
ရ Radio NUG ပရိသတ်များရှင်အခုနောက်ဆုံးအနေနဲ့တိုင်းသားဘာသာစကားထုတ်လွှင့်မှုအစီအစဉ်မှာတော့ကချင်ဘာသာဖြင့်တပတ်အတွင်းသတင်းများကိုဗရန်ရှိန်မှတင်ဆက်ပေးမှာဖြစ်ပါတယ်ရှင်
ဆောင်းရိုင်းကျော်ဝန်ပေါ်အမျိုးရှာနေရောဝင်ပြောဆူဆာငါမြကလုံးရေဒီယိုအန်ယူဂျီအပတ်မီလမန်ချပြလဲဝါဆိုင်ဖန်ရှတမ်ရှိကနေဖေးမိုင်ပဒံရှိကောနာထွန်ရှလန်ရမတော်စနာရင်ရရှောင်းနာကုနာဝါရှာပြန်လီယူ14ဖေးရှကောခပ်တဝိုင်လမ်အန်ယူဂျီကန်ကုဆမ်ကမ်တဝလရှိလာဆနေရှိကဖေးတမ်တညာနာရင်ဝါရှာပြန်လီယူ14ဖေးရှကောခပ်တဝိုင်လမ်အန်ယူဂျီကန်ကုဆမ်ကမ်တဝလရှိလာဆနေရင်ဝါရှာပြန်လီယူ14ဖေးရှကောခပ်တောလာကအိုင်မုန်ကန်ကျင်းချဖပင်းနာအင်ချီလူဝဲအကျန်ချနမ်ကျင်းရောငိုင်အကျန်ပင်ဝါဆိုင်ဝါရှရာပြင်းလီယို14လက်တအရှကောက်ကမိုက်ကျေစိန်နာမုန်ကန်ကျင်းနာနင်ဘော်နီမိုရှကရာဝိုင်လာအန်တောင်တန်တိုင်းရယ်အမေရိကန်ကာဂျီနယ်ရော့ဘတ်ဘရက်ဖော့ဒ်ပေဝါရှရာပြင်းခုနာမစ္စတာတလက်တဆန်လာလူဝဲရဲလာမကျဲလူအိုင်မတွနာမန်မောနာမုံရှာနီကွေယန်ငါအိုင်ဖုန်ကီဂျုံဖေကွန်ရှန်မြန်ပြန်တပ်ကောနာဘုန်နီဘော်မတ်ခတဲ့ရှိကပေတောင်မတွညာနာရယ်မန်မောညောင်ပင်လောက်ချမုံရှာနေကိုရင်ငါအိုင်တောင်းနီလုံးဖုန်ကီကြောင့်ပဲကွန်ရှန်မြန်ဖြန်တပ်မင်းပုံချခကဆက်တိုင်မကျော်ခလာစီအနီငိုင်လာကင်ရာရှိကနေတဆွန်တိုင်ရယ်ကွန်ရှန်မြန်ဖြန်တပ်ကမစ္စတာပရမ်ဆယာရှနေတမန်မောမရေကန်နာလာညောင်ပင်လောက်ချငါအိုင်တောင်းနီလုံးဖုန်ကီကြောင့်ပဲဂျပ်ဘုံနေချက်ပုံချခကဆက်တိုင်လာမတဲ့စိန်နာယာနာဆောင်ဆနေရယ်ကန်နာရိတ်တာဖုန်ကီကြောင့်ပဲပုံချခကဆက်တိုင်လာမချကျန်ကွေရဲ့မုံရှာမရဲရှိမငါခတ်စီနာမရဲဆွမ်ရှိချန်ခလာအိုင်လမ်ကျေလူအိုင်ရငမငါအိုင်မရဲမဆွမ်ဆာမဆက်ရှိချန်ဖေပမလန်ဖုန်နီခေရှော့လာလူဆယ်လမ်ပမစကော့တင်တာတမ်ဒွန်တိုင်ရမန်မောချငါအိုင်ခီ PDF တဲ့ရမလန်တပ်နီတောင်းလေးလုံးဖုန်ကီကြောင့်နာဖြန်ကွေရဲ့နှိဖေခေရှော့ငါအိုင်တန်ချကွန်ရှန်မြန်ဖြန်တပ်နီဂျုံဝန်ကတတဲ့ပောင်ခီမီလခေါန်ဆာငါအိုင်ပမစီဖေဘုံလီကော့နာချခပ်ပနိုင်မင်းမီချန်ဗီဒီယိုမုံအွန်လိုင်းအစားချဘရာငါအိုင်ရคนปมุนาชานอพยัญจาเกียเอวออนไลน์รอบลำพงนี้มันมอมจันเปชตามงาจันกษัตริย์งายละมันคุมแชมเนียนเพียนดับบงนี้ปอมเชลังนักบากับสตามัยมจอมุมชาเนียดมตาล่มบลองเทนซามาใส่ลำเจลูไอมันเดินนะดิเบนิงทอนโอเทงจวนมเรนาไลกาชเรนจองเพบงนี้ปอมวัชกระไดมาเพียนชาจองมาเมรังไงกระทับเสียมจอเสียจองมายองไรยางไรคุมดีงาใส่ลำนินทอุคังพงนี้สุนัยชิกาเปตามทุนยานาเรစကိုင်းကဝဘူကကပါတီပယင်းနင်းထွန်ဥသိင်တွင်မရေနာလိုက်ကာရှင်ကြုံဖေမုန်နေပေါ်မွားချခတဲ့မပြန်တာကျုံမမရေလငိုင်ပဲထပ်စီရဲမကျော်စီရဲကျုံမယုံရရမရေခွမလီငါမဆိုင်လာနင်းထွန်ဥခေါင်ဖုန်နီမစ္စတာရှင်လီယရှင်ထန်တောင်းတိုင်းရယ်မစ္စတာရှင်လီယရှင်စီရဲကျုံမကောဂရိတ်ထရီချာဖာချေရှင်ငါအိုင်အဆရှင်လငိုင်နေမပြပြင်းရင်ရလာမကျင်းလို့အိုင်မစ္စတာရှင်စုံယရှင်ထမုံဂရိတ်ထူထဖာချေရှင်ငါအိုင်အဆောင်ဆက်နေရှာနော်ရီအိုင်မောင်အောင်စီရစီခမိုင်လာဒေါ်လေးကတာစွန်တိုင်းရယ်မစ္စတာရှဖုန်ယာရှင်ဒူခလာထာလာလူရဲ့ဂျပန်ကျမုံနေပေါ်မှာမကျော်ခလာအိုင်မရှာမရလဆလခေါင်ငိုင်လာဂျင်းဝဲရယ်ဘူတင်တူမရလေကာရှင်ကျောင်းပုံချခဆက်တယ်မပြင်းချဂျုံမမရခုနခေါင်ချက်ရှာနော်မရလခေါင်ယုံရရမရခုမလီစီခမိုင်လာဂျင်းလူအိုင်ဖောင်စတုံပူနာကွန်ရှန်မြန်ပြန်တပ်နေတလိုက်အိုင်ဥဖုန်ကိုစခရမမပြင်းမစွန်စားစနေရှိမဆက်လန့်ချက်စီကရမမရခင်မလီကမစုံငါဆိုင်ဝဲရှိကပဲတာမတူညာနာရင်ကွန်ရှန်မြန်ဖြန်တက်မင်းတော်လာရဥဖုန်ခုဆက်ကရမမပြင်းမစုံဆတ်နေရှိမဆလန့်တဲ့စီကရမမရခင်မလီကမစုံငါဆိုင်လမ်းရှင်ကင်အခေါ်ကန်ခရီမန်တပ်ကောနာရှိကရပြော့အတိုင်းရယ်ရှင်ကင်အခေါ်ကန်ခရီမန်တပ်ပေးစာကြောအိုင်ရှီရှော့လိုက်ကနေတဲ့ထာလန်လူဝဲဂျပန်နေတာမထနာဆော့စကွန်ဒါလူဝဲရယ်လမ်းကျဲလူအိုင်ပတ်မီလမန်ပြလဲဝါဆိုင်ဖန်ရှတုံရှိကနေပဲအကြောင်းပြောရလမကောတေကုံဆိုင်ခူရဲဗီဒီယိုအန်ယူဂျီယာရှိကနေပဲကပလာမတတ်အိုင်ဆောရာအိုင်ကျရုံဝန်ပေါ်အမျိုးရှာနေရုံဖက်ဂရိတ်ဂျီဂျူပါဆိုင်လုံ
းဒီကနေ့ကတော့ဒီညနဲ့ပဲရေဒီယိုအန်ယူဂျီရဲ့အစီအစဉ်လေးကိုခਿੱတရနာလိုက်ပါမယ်ရှင်မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံတွေ့ကြပါစို့ရေဒီယိုအန်ယူဂျီကိုမနက်ပိုင်း၈နာရီခွဲမှာline to 16 meter 17.89 megahertz ညပိုင်း8နာရီခွဲမှာ line to 25 meter 17.64 megahertz တို့မှာတိုက်ရိုက်ဖမ်းလို့နိုင်စေပါပြီ။မြန်မာနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူဖော်သားတွေကဆုတောင်းနေကြပါတယ်ရှင်။မြန်မာနိုင်ငံသူတွေအစိုးရရဲ့စက်တော်ရုံးတွင်အချက်အလက်တွေလုပ်ပြသွားကြတာက ထုတ်လင်းနေတဲ့ Radio Energy ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာပြည်သားစုတွေနဲ့နိုင်ငံတကာကစိတ်နှာရှင်တွေအားပေးနေတဲ့ Radio Energy ဖြစ်ပါတယ်။အရေးပေါ်ကအောင်ရမည်